ူတွေအဆမတန်တင်ဆောင်လာတဲ့ဆက်လီတစည်းဟာဗိုလ်တော်ဟုနေမှာနစ်မြုပ်ခဲ့ပြီးအဲ့ဒီပုံမှာလိုက်ပါလာတဲ့လေစီးပြေးရိုဟင်ဂျာမွတ်စလင်ဒုက္ခသည်85ယောက်ထက်မနည်းပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တာဝန်ရှိသူတွေကပြောပါတယ်စစ်သားကိုယ်တိုင်နဲ့တိဆောက်ထားတဲ့အဲ့ဒီဆက်လေးဟာမလေးရှားနိုင်ငံကိုဥတီသွားနေတာဖြစ်ပြီးဘင်္ဂလားပင်လယ်ော်အတွင်းမှာတိတ်မှောက်သွားတာဖြစ်တယ်လို့ပြောပါတယ်လူတော်တော်များများကိုငါးဖမ်းဆက်လေးတစ်စီးကကယ်ဆယ်နိုင်ခဲ့ပြီးနောက်ထပ်အသက်ရှင်ကြံရစ်သူတွေကယ်ဆယ်နိုင်ဖို့အတွက်အရေးပေါ်ကယ်ဆယ်ရေးအဖွဲ့ကလိုက်လံရှာဖွေနေတယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်ဒါဟာဆိုရင်ဘင်္ဂလားပင်လယ်ော်မှာဆယ်ရက်အတွင်းဒုတိယမြောက်ရိုဟင်ဂျာဒုက္ခသည်တွေကိုတည်ဆောင်လာတဲ့ဆက်လေးနစ်မြုပ်မှုလည်းဖြစ်ပါတယ်မြန်မာရေပြင်ရဲ့အပြင်ဘက်မှာအောက်တိုဘာလ28ရက်နေ့ကလီနစ်မြုပ်မှုမှာလိုက်ပါလာတဲ့လူပေါင်း130တဲ့ကလူအနည်းငယ်ကိုပဲကယ်ဆယ်နိုင်ခဲ့ပါတယ်။ဘော်ရူးနေမှာနစ်မြုပ်တဲ့ဆက်လီပေါ်မှာလိုက်ပါလာသူတွေဟာလူကုန်ကူးသူတွေကိုပတ်စံပေးပြီးတော့မလေးရှားနိုင်ငံမှာအလုပ်လုပ်ကင်မှုသွားကြတာဖြစ်တယ်လို့ဆိုပါတယ်။သူတို့မှာခီးသွွားလက်မှတ်အထောက်အထားတွေမပါကြဘူးလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်ခင်ဗျာ။